ဆက်လက်ပြီးတော့အခုတလောလူမှုကွန်ရက် Facebook စာမျက်နှာပေါ်မှာပြန့်နှံ့နေတဲ့ရှစ်နှစ်ရွယ်ကလေးမလေးတူနှိပ်စက်ခံရတဲ့ပုံနဲ့ပတ်သက်ပြီးတော့အခုဆိုရင်ဒီကိစ္စမှာပါဝင်ပတ်သက်တယ်လို့ယူဆရတဲ့သူတွေကိုအမှုဖွင့်အရေးယူနိုင်ဖို့အတွက်သက်ဆိုင်ရာလူမှုအသင်းအဖွဲ့တွေကလည်းစ조사လှုပ်ဆောင်နေကြပါတယ်ဟောင်ကောင်ခြေဆိုင် AHRC ကအာရှလူအခွင့်အရေးကော်မရှင်ကလည်းဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုထိရောက်စွာအရေးယူနိုင်ဖို့တိုက်တွန်းခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကျွန်မကပဲပြောပြပေးပါမယ်ရှင်မဆုဝေဆိုတဲ့ကလေးမလေးကိုကြိုးတုပ်နှိပ်စက်ခဲ့တဲ့နေရာဟာရန်ကုန်မြို့ဗဟန်းမြို့နယ်ထဲမှာရှိတဲ့အိမ်ချံဝင်းတစ်ခုမှာဖြစ်ပြီးတော့အဲ့ဒီအိမ်ရဲ့အိမ်ရှင်ဟာလက်ရှိအမျိုးသားလွတ်တော်အမှန်တက်မတော်သားကိုစလေဘုံမူကျော်နှုမော်ရဲ့အိမ်လို့လည်းသိရပါဗျ။ဒီကလေးမလေးကိုနှိပ်စက်ငင်းပန်းခဲ့တာနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာအခွင့်အရေးချိုးဖောက်မှုဥပဒေနဲ့ဘလို့ညှိစုံမှုရှိတယ်လဲဆိုတာကို AHRC ကအာရှလူအခွင့်အရေးကော်မရှင်ရဲ့မြန်မာဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကအခုလိုရှင်းပြပါဗျ။
1993ခုနှစ်ကလေးသူငယ်ဥပဒေကိုမြန်မာနိုင်ငံဆိုရကနေပြီးတော့ဒီဆိုင်အုပ်တွေကိုပုံဝင်လက်မှတ်ရေးထိုးထားတာဖြစ်တယ်။ကလေးငယ်တွေကိုစုဆုံးမရဆိုတဲ့နေရာမှာအခုလိုမျိုးအပြင်းအထန်ရိုင်းနေမြန်မာနေဆက်ချင်းပြုစုလိုမျိုးအထီးတော့စုဆုံးမခွင့်မရှိဘူးလို့ဥတွေကအတည်ရင်းပြသနာပါတယ
်။လူမှုကွန်ရက် Facebook စာမျက်နှာပေါ်မှာနိုဝင်ဘာလ16ရက်နေ့ကနေစတင်ပြန့်နှံ့နေတဲ့ကလေးမလေးကိုကြိုးတုပ်နှိပ်စက်တဲ့ပုံတွေကြောင့်ဒီကိစ္စကိုစိတ်ဝင်စားတဲ့88မျိုးဆက်ပွင့်နေလူအဖွဲ့စည်းကမမမီကနေစုံစမ်းမှုတွေလုပ်ခဲ့ရကနေကလေးမလေးရဲ့ဖတ်ခင်တဲ့အဆက်တွေရခဲ့ပါတယ် Facebook စာမျက်နှာပေါ်ကပြန့်နှံ့နေတဲ့မွေးစားစာချုပ်အရဘိုမူးကျော်နှုမော်ကနေအဲ့ဒီကလေးမလေးကိုဗိမ့်မြွနယ်မှာရှိတဲ့ဖတ်ခင်ဖြစ်သူဦးတန်းဦးစီကနေအမွေစားအမွေခံမဟုတ်ပဲမွေးစားခဲ့တာဖြစ်တဲ့အကြောင်းဒါပေမဲ့နောက်ထပ်စုံစမ်းချက်တွေအရဦးတန်းဦးဟာကလေးမလေးရဲ့ဖတ်ခင်အရင်မဟုတ်ပဲပထွေးဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကလေးသူငယ်များဆိုင်ရာအခွင့်အရေးစာချုပ်နဲ့ကလေးမွေးစားတဲ့စာချုပ်ဆိုင်ရာဥပဒေအရပြစ်မှုကျူးလွန်သူဟာမွေးစားမိဘတွေမဟုတ်တော့မှမိမိအိမ်တွင်းမှာဖြစ်ပွားနေတဲ့ပြစ်မှုကြောင့်ပင်မွေးစားဖတ်ခင်ဟာလည်းတက်မတော်သားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့အတွက်ကြောင့်ဒီဖြစ်ရမှာဥပဒေအရအထူးတာဝန်ရှိတယ်လို့ဦးမင်းလွင်ဦးကသုံးသပ်ပါတယ်။
1993ခုနှစ်ကလေးသူငယ်အုပ်ဒေပုံမှန်16နှစ်ကနေမှာမွေးစားတဲ့သူဟာမွေးစားခံတဲ့ကလေးငယ်ပြပသူခိုးထုတ်ခြင်းရောင်းဝယ်ခြင်းမတရားချေလေခြင်းအလုတ်ခိုင်းစေခြင်းနှိပ်စက်ညှဉ်းပန်းခြင်းမတမာမှုနဲ့တရားမဲ့ပြုခြင်းခြင်းများမပေါ်ရာသိသိဆောင်ရှောက်ရမယ်ဆိုပြီးတော့ဥပဒေမှာအတိအလင်းပြဋ္ဌာန်းထားပါတယ်အဲ့တော့ယခုဖြစ်တဲ့ကိစ္စမှာအိမ်ပိုင်ရှင်ဖြစ်တဲ့သူကမိမိရဲ့စီမံကံကွယ်မှုအောက်မှာရှိတဲ့အိမ်ပေါ်ရိုင်းနဲ့ညှဉ်းပန်းနေတာကိုတွေ့ရင်တာမီးရမယ်တာဝန်ရှိတယ်အိမ်ပေါ်ဖြစ်တဲ့သူကအိမ်ရှင်ရဲ့ညွန်ကြားမှုကြောင့်သာလျင်ဒီလိုမျိုးရိုက်နေညီမနှိမ့်ဆက်တယ်လို့ကျွန်တော်တို့ကတော့ထင်မြင်ယူဆတယ်။ဘာဖြစ်လို့လဲဆိုလို့ချင်းဒီလိုရိုက်နေညီမနှိမ့်ဆက်တာကတရက်တည်းမဟုတ်ပဲရက်20နီးပါးလောက်ဆက်တိုက်ဖြစ်နေတယ်ဆိုတာကိုကျွန်တော်တို့သိရတယ်။ဒါကြောင့်ဒီအိမ်ရှင်မှလည်းအားပေးကူညီတဲ့အနေနဲ့တစ်စိတ်တစ်ပိုင်းတော်ဝင်ရှိတဲ့အပြင်ပြည်မှုကျွလွန်လာတဲ့တူတူပဲလို့ကျွန်တော်ဥရိယသတ်မှတ်လို့ရပါတယ်အခုအိမ်ပိုင်ရှင်ဖြစ်တဲ့သူကတက်မတော်ရဲ့ကုစားပြုလွတ်တော်ကိုယ်စားလှယ်ဖြစ်တယ်နိုင်ငံကုစားပြုပြီးတော့လွတ်တော်ကိုယ်စားလှယ်တရားအနေနဲ့ပုံမူပြီးတော့ဥပဒေပါအချက်လက်တွေကိုစောင့်ရှောက်ထိန်းသိမ်းရမှာဖြစ်တယ်ယခုတော့အဲ့ဒီလိုမဟုတ်ပဲနဲ့ဥပဒေပြဋ္ဌာန်းချက်ကိုကိုယ်တိုင်ချိုးပေါက်တယ်လို့ဖြစ်နေတာကတော့တမတော်အတွက်လည်းမကောင်းဘူးတမတော်ရဲ့ကိုယ်သိကောက်လည်းကြာစင်းစီတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ဗျ။အဲ့တော့ကလေးသူငယ်ဥပဒေတွေကကျွန်တော်တို့ဒီမွေးစားထားတဲ့ကလေးကိုအနည်းဆုံးမူလတန်းပညာပြီးဆုံးတဲ့အထိပညာသင်ပေးဖို့ရန်အတွက်မွေးစားတဲ့မိဘတွေမှာတာဝန်ရှိပါတယ်။အဲ့တော့ကြောင်းမထားဘူးဆိုတာကတော့ဒါဥရိပါအချက်လက်တွေကိုမလိုက်နာဘူးဆိုတာကိုကျွန်တော်တို့အတိအလင်းတွေ့ရတာဖြစ်တယ်
ဒီမှုနဲ့ပတ်သက်ပြီးတော့လိုက်ပါဆောင်ရွက်ပေးနေတဲ့ဗဟန်းမြွတ်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥထုံးမြင့်ရဲ့ပြောပြချက်အရအဲ့ဒီကလေးမလေးဟာမိခင်ဖြစ်သူဆွေမျိုးတွေနဲ့အတူဗိုလ်မူးကျော်နှုမော်အိမ်မှာပဲတဲခိုနေတယ်လို့ဆိုပါတယ်တရားဥပဒေအရဒီလိုအမှုကိစ္စဆောင်ရွက်နေချိန်အတွင်းအမှုမှာပါဝင်ပတ်သက်နေတဲ့သူဒါမှမဟုတ်နေရာတွေမှာဆက်လက်ပြီးမနေထိုင်သင့်တဲ့အကြောင်းကိုဦးမင်းလွင်ဦးကအခုလိုပြောပြပါဗ
ျ။ကျွန်တော်တို့အခုသိရတယ်လို့မျိုးဘုံမှုကျော်နှုမော်အိမ်မှာပဲဆက်လက်နေထိုင်ခွင့်ပြုဖို့အတွက်ကြံလဲအနန္နေဆိုရင်တော့ဒါကလေးသူငယ်အနေနဲ့တရားရုံးနေမှာအမှုကျင်းဖြစ်လို့ထွက်ဆိုတဲ့အခါမှာစ ွားမှုမှုတွေအများကြီးရှိနိုင်တယ်။ဩဇာတရားမှုတွေအများကြီးရှိနိုင်တယ်။ချင်းချောက်မှုတွေအများကြီးကြုံတွေ့ရနိုင်တယ်
။မြန်မာနိုင်ငံမှာကလေးသူငယ်ဆိုင်ရာဥပဒေနဲ့ပတ်သက်ပြီးတော့အစိုးရကနေဆောင်ရွက်တဲ့အခါမှာအားအနေချက်တွေအတော်များများရှိနေသေးတဲ့အကြောင်းဒါ့အပြင်ကလေးသူငယ်တွေကိုကျုံပြုတ်ခိုင်းစေတဲ့ကိစ္စတွေမှာဥပဒေအရရေးယူမယ်ဆိုရင်ကလေးသူငယ်တွေကိုအလုလုခိုင်းပြီးကျုံပြုတ်ခွင့်ပေးတဲ့မိဘတွေကအစားအရေးယူရမှာဖြစ်တဲ့အကြောင်းဒါကြောင့်မို့မိဘတွေရဲ့ခွင့်ပြုချက်နဲ့ကလေးတွေကိုခိုင်းစေတာဖြစ်တဲ့အတွက်ကလေးတွေရဲ့မိဘတွေကိုပဲအရေးယူရမလားဒါမှမဟုတ်အလုရှင်တွေကိုပဲအရေးယူရမလားဆိုတာကိုအရှိတောင်အာရှလိုဆင်းရဲတဲ့နိုင်ငံတွေမှာအခုချိန်ထိအငင်းပွားစရာတစ်ခုဖြစ်နေစေဖြစ်တယ်လို့အာရှလူအခွင့်အရေးကော်မရှင်ရဲ့မြန်မာဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ်ရှင်